မှစိတ်ထဲမှာတော့မသိဘူးမသိတဲ့အတွက်ယောဂီတွေတရားလျှောက်တဲ့အခါမှာဆိုရင်တော့ယောဂီအမျိုးမျိုးတွေ့ရအဲ့ဒီလိုတွေ့တဲ့အခါမှာယောဂီတွေရဲ့အခြေအနေကိုကြည့်ပြီးတော့ယောဂီတွေနဲ့တင့်တော်မဲ့စကားလေးတွေကိုမိမိစွန့်နိုင်သမျှကြိုးစားပြီးတော့ပြောပြခဲ့ပါတယ်။အဲ့ဒီပြောပြခဲ့တဲ့စကားလေးတွေကိုပဲပြန်ပြောမယ်လို့ဒီလိုရည်ရွယ်ပြီးတော့ထားပါတယ်။
So, since Serapyaji U Pandita went off to New York to give a Dhamma talk, it is Venerable Thamani Jaws Sera's turn to give the talk. And when Seraji went off to New York, he not only instructed Thamani Jaw to give the talk, but he instructed him to give an effective talk. to give a... to speak effectively. Unfortunately, Seara didn't mention how to speak effectively. So Thamani Jaw is not sure exactly how to speak effectively. So instead, he's going to discuss the words, the advice that he gives yogis during interviews when the yogis come in with various issues, observing the state of the yogi. Seara does his very best to pick appropriate words, pick appropriate advice to help the yogi. So his plan tonight is to go back over to discuss the various ways that he, the various words of advice that he gives the yogis during interview.
Yogi de tiya shaware kharo kamatan siya le myo di shauk cha ra bo. အဲ့ဒီလျှောက်တဲ့အခါမှာတာမဏိကျော်ဒီကပြီးရင်ဘယ်သွားရဲဆိုတာကိုလေအထက်ဆုံးပုဂ္ဂိုလ်၄ယောက်ဆိုလို့ရှိရင်သတိပေးရနောက်နေဘယ်ကိုသွားရမယ်အဲ့ဒီသွားတဲ့အခါဆိုလို့ရှိရင်ဖောင်းပင်ကစပြီးတော့လျှောက်ရမယ်ဖောင်းပင်လျှောက်တဲ့အခါမှာလည်းပဲအသေးစိတ်ကိုတိတာကိုမှတ်တာပြောပြနိုင်ရင်ကောင်းတယ်ဒီလိုကြိုတင်ပြီးတော့သတိပေးတဲ့နာလေးတွေပေးတယ်ပေါ့အဲဒီလိုသတိပေးတဲ့နာလေးတွေပေးပြီးတဲ့အခါတော့တချို့တရားလျှောက်ပြီးလို့ပြန်လာတဲ့အခါဆရာတော်ဘုရားကြီးဒီအဲနဲ့ပြန်ဆိုလို့ရှင်ဆရာတော်ဘုရားကြီးဒီတရားသွားလျှောက်ရတော့မယ်အဲလိုတရားသွားလျှောက်ရတော့မယ်ဆိုလို့ရှိရင်ယောဂီစိတ်ထဲမှာဘလို့နေတော့လို့မေးတယ်တခါကြီးတယောက်ကဖြေးတယ်ယောဂီတခါကြီးတယောက်ကဘလို့ဖြေးတော့ဆိုတော့တရားသူကြီးရှေ့ကိုသွားရမယ်တရားခံတယောက်လိုပါပဲတဲ့ဆရာတော်ကြီးဒီသွားတရားလျှောက်ရမှာကသူကအဲ့ဒီလိုပြောတဲ့အခါတော့ကိုယ်စိတ်ထဲမှာအဲ့ဒီလိုမမျော်လင့်မိမမျော်လင့်မိတဲ့စကားကြားတော့စိတ်ထဲမှာတော့အာအာသင့်မိတာပေါ့လေဟောရကကြီးကလည်းအပြစ်ရှိတဲ့ပုဂ္ဂိုလ်သားတရားခံလို့ကြောက်နေရမှာကို့မှာအပြစ်မှမရှိတာပဲအဲ့တော့ယောဂီနဲ့ကမ္မထမ်းဆရာဆိုတာကတော့ဆရာဝန်နဲ့လူနာလိုပါပဲလူနာဆိုတာကို့မှာဖြစ်တဲ့ယောဂအခြေအနေကိုဘယ်လိုဖြစ်တယ်ဘယ်လိုဖြစ်တယ်ပြောပြရုံပဲဆရာကသူ့ဘာသူတင့်တော်တဲ့စေစဉ်းစားပြီးတော့သူ့ဘာသူပြီးမှယောဂီတောင်ကကို့ဖြစ်တာကိုပြောပဲအဲဆင်းဒီလိုအပ်တဲ့ဟာပြောမှာတော့သူကမ္မထမ်းဆရာရဲ့တာဝန်ပဲအဲတော့အဲဒီတရားခံလို့စိတ်မထားပါနဲ့လူနာလို့ဆရာဝန်ကြီးသွားတယ်လူနာလိုစိတ်ထပ်ပြီးတော့ကို့ဖြစ်တာလေးတွေကိုလျှောက်ဘောမှတ်နိုင်ရင်မှတ်နိုင်တယ်မမှတ်နိုင်ရင်မမှတ်နိုင်ဘူးကိုဘာတိတယ်ဆိုရင်လည်းတိတယ်ဟင်အဲ့ဒီလိုကို့ဖြစ်တဲ့အတိုင်းပဲပြောပြဘောလို့အဲ့ဒီလိုအကြံပေးလိုက်အကြံပေးပြီးနောက်တစ်ပတ်ပြန်လှည့်လာတယ်ပြန်လှည့်လာတယ်ဆိုတော့အလှည့်ရောက်လာတာဘောလို့ဟိုကမ္မထဆရာကြီးသွားဒီကမ္မထဆရာကြီးသွားနောက်တစ်ပတ်အလှည့်ပြန်ရောက်လာတဲ့အခါမေးကြည့်တယ်အဲ့ဒီဒကာကြီးကိုဒကာကြီးဘယ်လိုနေတော့အဆင်ပြေလားဆိုရှင်ပြန်ပေးလိုက်တဲ့ဥပမာလေးနဲ့တပီးတော့စိတ်ထဲမှာနှလုံးသွင်းပြီးသွားလျှောက်တဲ့အခါတော့စိတ်ထဲမှာအမတန်အဆင်ပြေတယ်ဖျားတဲ့သွားရည်လို့လျှောက်ပြပါတယ
် So there are four meditation teachers that the yogis rotate around at this retreat. And it so happens that yogis go from Thamani Jaw, from interviewing with Thamani Jaw Seyoro, to interviewing with Seyoro Piaggi, with Upandita. And so the top four on Thamani Jaw Seyoro's list the next day go off to see Upandita. So to prepare these people, to make sure they're ready, Seyoro often reminds them about various things. He reminds them to start their report with the rise and the fall of the abdomen, reporting as much detail as they can about the sensations they notice in the rise and fall. The more detail they can report, the better, and so on. So Thamani Jaw often reminds yogis about this who are about to go off to report to Seyoro Upandita. So one time he asked a yogi who was at the top of his list, who was off about to go off the next day to see Seyoro Ji, how do you, what's your experience of going to see Seyoro Ji? What do you feel like when you go see Seyoro Ji? And he said, I feel like a defendant going before a judge. So Thamani Jaw Seyoro really wasn't expecting those words at all. He wasn't expecting that analogy at all. So he thought to himself, you know, this guy feels scared like somebody who has a, you know, who is at fault. But he's not at fault at all. It's not his fault. So the yogi should, Seyoro mentioned to this meditator that the yogi should have the attitude that they're like a patient going to see a doctor. The yogi's responsibility is just to report their symptoms, just to report what's going on with them, to report whether they can or cannot note certain things and so on. Just report what they can note, report what they can't note, and report their state, how things are going. And then the meditation teacher, like a doctor, prescribes the appropriate medicine. So the yogi should have this attitude of just like being like a patient, just explaining their situation to the teacher, and then it's the teacher's responsibility to add what's necessary to make any corrections if necessary. So after Thamani Jaw Seyoro had explained that patient-doctor analogy, then when that yogi went around the rotation and came back to see Thamani Jaw, we asked him how it was going to see Seyoro Ji. And his reply was that having that attitude that Thamani Jaw Seyoro had recommended, thinking of that analogy of the patient and doctor, his report, his interview with Seyoro Ji had gone very smoothly. It was totally fine.
Yogi Nebian Bedia Shamaron Tila, so Tivare Serai Dia Dosalus and Baloa Maron, or somewhere Dov Yara Bore, Toilet Pure, and somewhere Dov Yamasura Duzagali and Sunny Rave. Sunny Rekau to Pure, somewhere Shiamasura Zagali Le Chio. Two good three pigeons as a galoni de Kuala Polar, Palesro, to listen in the home wall with Teacher Bound Look to Alo. To look pure with Sigrema, Isaac Lonely and Polar and Isaac Lonely Pure Light. ไอ้ตัวชี้ပြီးတော့ဟုတ်တယ်ဟုတ်တယ်အဲ့ဒါတေချာလောက်သွားမယ်အဲ့လိုပြောပြီးတော့သူကသွားတယ်သွားတဲ့ခါတော့သူအစင်ပြေလာဆိုတော့အစင်ပြေပါတယ်တဲ့သွားတော့ပြောတာပဲနောက်နောက်အခြားအခြားယောဂီတွေကိုမေ့ကြည့်တဲ့အခါအဲရှားရှားယောဂီတွေဆရာတော်ကြီးတွေသွားရှောက်ဖို့လဲကြပြီဆိုလို့ရှင်သူစကားလေးကိုမှတ်ထားတယ်နှစ်ပြန်စာမှုကသွားဖြေရတော့မှာနော်လို့အဲ့လိုပြောတယ်ဟုတ်တယ်ဟုတ်တယ်တဲ့ခြားခြားယောဂီ တယ်ဒါတော့အဲ့ဒီအမျိုးသမီးယောဂီပြောသွားတဲ့စကားလေးပေါ့လေမှန်သားစရာသူကခေါင်းလည်းကောင်းပါလေနောက်ယောဂီကြီးတူပြောဦးတယ်လို့ကြားဦးတာပါပဲဒါကတော့ကိုရွေးတော်မဟုတ်ပါဘူးတစင်ကြားဦးတာပါဆရာတော်ကြီးဒီတွားတရားလျှောက်ပြီဆိုလို့ရှိရင်တွားဆရာဝန်ဒီတွားအနှုတ်ခံရမယ့်လူလိုပဲတဲ့တွားတာအဲ့ဒီလိုခံစားရတယ်လို့ကြားတယ်ဟင်အဲ့ဒီလိုပုဂ္ဂိုလ်တွေဆိုလို့ရှိရင်လည်းပဲလူနာနဲ့ဆရာဝန်ဆရာဝန်နဲ့လူနာလို့ပေါ့လေစိတ်ထားပြီးတွားလိုက်လို့ရှိရင်တော့အဆင်ပြေတာပါပဲအဲ့လိုအဆင်ပြေအဆင်ပြေရောနီကောင်းလေးတွေကိုကမ္မထမ်းဆရာတွေကယောဂီတွေကူညီပေးရတာပါပဲယောဂီတွေစိတ်ဆင်းရဲအောင် စေနောက်ရှက်ဖြစ်အောင်စိတ်ဓာတ်တွေကြာသွားအောင်ဒီလိုလုပ်ပေးတာတော့မဟုတ်ပါဘူးကမ္မထဆရာအားလုံးကယောဂီအားလုံးကိုကမ္မထဆရာအားလုံးမှာညီသူညီမျှစိတ်ထားတယ်ရှိဆရာတော်ကြီးမှလည်းရှိတယ်ကျန်တဲ့ကမ္မထဆရာတွေမှလည်းရှိတယ်တူညီသောစိတ်ထားတစ်ခုရှိအဲ့ဒါဘာလဲဆိုလို့ရှင်ယောဂီတိုင်းယောဂီတိုင်းကိုတရားတွေတိုးတက်ပြီးတော့တရားအသိဉာဏ်ဓူတွေရသွားစေခြင်းနဲ့မေတ္တာအဲ့ဒီမေတ္တာကတော့ကမ္မထဆရာတိုင်းမှာရှိပါတယ်ဆရာတော်ဘုရားကြီးဆိုရင်တော့ဖြိုးရှိခြင်းရှိမလားမပြောတတ်ဘူးဒါကြောင့် तू ကတော့ပြောဆရာရှိရင်တော့ပြောတာပဲ
So another yogi, a lady, came to Dhammanija's interview and was about to go off to Sayaraji. And so when we asked her if she knew that where she was interviewing the next day, she said she did. Yes, I have to go take the exam. So this analogy was new to Dhammanija as well. He'd never heard of going to see Sayaraji as described as taking an exam, but he thought it was pretty funny. And the word homework came up in his mind. So he said, make sure to do your homework then. And so the yogi replied, I'll be sure to do it. I'll be sure to work on my homework carefully. So since when that yogi came back, she said that the interview with Sayaraji had gone fine, had gone okay. So then Dhammanija Sayara started using this analogy of taking an exam and reminding the yogis as they came to interview, reminding them to do their homework before they went to take the exam. So this is a good analogy to remember too. Another one that Dhammanija heard only secondhand was a yogi who described going to see Sayaraji as like going to see a dentist to have a tooth pulled. So in this case, if the yogi is having that attitude, they should consider the patient-doctor analogy, where the patient where the patient just describes their situation, describes their symptoms, and the doctor prescribes the appropriate medicine. The meditation teachers are really here to help, not to help the yogis gain Dhamma. The teachers are not here to make the yogis suffer, to make them discouraged, to cause them anxiety, and so on. All the meditation teachers here have a similar method, a similar intention. This attitude of metta for the yogis, of loving kindness, wanting the yogis to progress in their practice and gain the Dhamma. So all of the meditation teachers have this attitude, this loving intention of loving kindness. And maybe Dhammanija Sayara says, maybe Sayaraji has even more. Maybe that's why when he has something to say, he says it.
Hello. Hari. ယောဂီတွေရဲ့အခြေအနေကိုဥဇတိလာယောဥဝေကနန္ဒယောဘယ်ယောဂီရတော့ဘလို့အခြေအနေရှိတယ်နဲ့ပြောပြလိုက်ရှိတယ်ဆရာတော်ဘုရားကြီးကလည်းပြောပြလိုက်ရှိပါတယ်ဥဇတိလာယီကတော့တက္ကမကြီးတယောက်ကရှောက်တယ်တဲ့ဘလို့ရှောက်တယ်ဆိုလို့ငါကတော့ဆရာတော်ကြီးဥပ္ပန္နီကိုမကြိုက်ပါဘူးတဲ့အဲ့လိုပြောတယ်တဲ့အာမကြိုက်ဘူးလို့သူကတော့ပြောတယ်တဲ့မကြိုက်ဘူးဆိုတာလည်းသူ့လည်းအကြောင်းတော့ရှိမှာမဟုတ်လေအဲ့တော့ပြောကျင်တာကတော့ကလေးလေးကိုယ့်ရဲ့သားလေးပဲဖြစ်ဖြစ်သမီးလေးပဲဖြစ်ဖြစ်အဲ့ဒီသားလေးသမီးလေးကမိဘကသတိမဲ့ပြီးတော့ဒီတိုင်းလှုပ်တာလေကလေးလေးကမသိဘူးဦးချံွယ်သူ့မို့ထုတ်ချောင်းကျိုးနေတဲ့ထုတ်ချောင
်
းဟုတ်ပြီအဲ့ဒါကိုပါဇက်ထဲမြူလိုက်တယ်မြူလိုက်တဲ့အခါလေဝင်းမှာတစ်ဆုတ်နေတယ်လေဝင်ထဲမှာတက်ဆုတ်နေတယ်အောက်လည်းမကြဒီနားမှာတက်နေတယ်နားမှာယက်နေယက်နေတာအဲ့ဒါမိဘကသိတဲ့အခါရောက်တော့ဒီတိုင်းတားလို့ရှိရင်လည်းပဲကလေးလေးကသေပြီးတော့ဒုက္ခရောက်သွားမှာ ပို့ပြီးတော့ဒုက္ခရောက်အဲ့ဒီနဲ့ကလေးဒုက္ခမရအောင်ဆိုပြီးတော့ပါဇက်ပါဇက်ကိုဟာလက်ကိုထဲတဲ့ပါဇက်လေလေချောင်းနဲ့ကိုရှိုးလက်ကလေးကိုွေးလိုက်ပြီးတော့အဲ့ဒီခုနဒုတ်ချောင်းဆိုလဲဒုတ်ချောင်းအိုချောင်းခွဲဆိုလဲအိုချောင်းခွဲအဲ့ဒါကိုဆွဲထုတ်ရတာဆွဲထုတ်တဲ့အခါတော့ကလေးကနာအောင်ငိုတာပေါ့အကြီးကြီးအော်တာပေါ့အကြီးကြီးငိုတာပေါ့ဆင်းရတာဒီမိဘသိတာပေါ့အမေသိတာပေါ့အဖေသိတာပေါ့ဒါပေမဲ့ဒီဆင်းရဲကိုငဲ့နေလို့ရှင်ပို့ပြီးတော့ဆင်းရဲမှာကိုဒါကြောင့်သူကအဲ့ဒီဆင်းရဲကိုမငဲ့နိုင်ဘူးဒုတ်ချောင်းကိုဆွဲထုတ်ရတယ်အဲ့ဒီဒုတ်ချောင်းဆွဲထုတ်တာအိုချံခွက်ကိုဆွဲထုတ်တာဒီကလေးကိုဆင်းရဲစေခြင်းလို့လုပ်တာမဟုတ်မိဘကမေတ္တာမရှိလို့မိဘကသူ့ကိုမကျင်နာလို့ဒါလို့လုပ်တာမဟုတ်မေတ္တာမရှိလို့ကရုဏာမရှိလို့မဟုတ်တာပေါ့မေတ္တာရှိလို့ကရုဏာရှိလို့ကိုလုပ်တာပဲဘာဖြစ်လို့လဲဆိုတော့ဒုက္ခပိုရောက်မသွားစေခြင်းဒီလိုပါပဲယောဂီတွေမှာတရားတုတ်တက်စေချင်တာဆိုတော့ယောဂီတွေတရားမတုတ်တက်ဖို့ရာအတွက်အနောက်ရှက်ပြီးနေတဲ့အရာတွေတွေ့ပြီဆိုရင်တော့ဆရာတော်ဘုရားကြီးကအဲ့လိုပဲသဘောထားရင်ထားပါလိမ့်မယ်အဲ့ရင်သူပြောတယ်ဆိုလို့ရှိရင်တော့အဲ့ဒီသဘောနဲ့ပြောတာပါပဲအမှန်တမ်းမှာတရားရစေချင်တဲ့သဘောနဲ့ပြောတာပဲဒါပေမဲ့တချို့ကတော့လေမကြိုက်ဘူးလို့ဆိုကြတာပါပဲလေဘယ်လိုပဲနေနေဆရာတော်ကြီးရဲ့ဟိုမေတ္တာနဲ့ကရုဏာကိုမြင်အောင်ကြည့်နိုင်ရင်တော့ကျင့်တဲ့ဆရာဖြစ်ပါလေ
So, Sera Uchitila, Sera Uweka, Sera G as well, sometimes discuss the state of various yogis with Thamani Joa Sera. So, one time Uchitila told Thamani, was discussing with Thamani Joa Sera how one yogi reported,that she didn't like, that she doesn't like Seroji, that she doesn't like Seru Pandita. So, of course, there must be some reason why this happens. But Thamani Joa Sera would like to give an analogy. So, if there was a small child who the parents... forgot about for a moment or something, and they crawled off and ate a rock or a stick and got it stuck in their throat. With this rock or this pebble or stick stuck in their throat, the baby would meet with massive suffering or perhaps even die. So the parents have a responsibility. They not wanting the baby to meet with more suffering, they pry open the mouth and reach in with their finger and curl the stick their finger down the throat and pull out the stick or the rock, and the baby's probably bleeding and certainly screaming. But the parents know that they can't, they have to cause the baby that small amount of suffering so that they don't suffer even worse. They can't avoid causing that small amount of suffering because otherwise the baby would meet with much more suffering. So Sero's point is that when Sero G makes corrections in yogi's practice, it's not without compassion. Just like the parents, they don't dig the pebble out of the throat because they don't have compassion. They dig the pebble out of the throat because they have compassion. So likewise, Seoroji, when he makes corrections to yogi's practice, he tries to take out, to remove anything that will hinder the yogi's progress. So it's certainly with a strong desire for the yogi to gain Dhamma, that Seoroji makes corrections in yogi's practice. And if one can look to see Seoroji's metta and karuna, Seoroji's loving kindness and compassion, it's very satisfactory.
The kutiya ho balin nao ma shi ni ware, yogi dhuro, yogi dhile karo jare, paya yogbwaro nao ma shi ware. ဲ့ဒီဘုရားရုပ်ဘွားတော်ကငကိုတော့ကတော့တင်သားတုံးပါပဲဒီလိုကြီးရှိလို့ကောင်းတဲ့ကြီးညူပွဲဖြစ်လာကြီးရှိလို့ကောင်းတဲ့ကြီးညူပွဲကောင်းတဲ့ရုပ်ဘွားတော်လေးတစ်စုဖြစ်လာဖို့ရာအတွက်မလိုအပ်တဲ့ဟာတွေဆိုတော့ထွန်းပြရတာမလိုအပ်တဲ့တင်သားတွေအကုန်ဖယ်ရှားပြရဒါမှသူကလှပတဲ့ပုံလေးကြီးညူပွဲပုံလေးဖြစ်လာတာဒီလိုပါပဲယောဂီမှလည်းပဲယောဂီတရားမတိုးတက်စေနိုင်တဲ့တရားတိုးတက်မှုကိုအဟံတပြုနိုင်တဲ့အရာတွေရှိတယ်အဲ့ဒီအဟံတပြုတဲ့ဟာတွေကိုဖယ်ရှားမပေးဘူးဆိုလို့ရှင်ယောဂီရဲ့တရားလည်းတက်မလာဘူးယောဂီကလည်းပဲလှပတဲ့ယောဂီဖြစ်မလားဒါကြောင့်မို့တရားတိုးတက်ရေးအတွက်အနှောက်အယှက်ပေးနေတဲ့အရာတွေဘုံအမှတ်တွေလွတ်နေတယ်ဆိုလို့ရှင်အမှတ်မလွတ်အမှတ်တွေကျဲနေတယ်ဆိုရင်အမှတ်တွေမကျဲအောင်အတွေ့တွေများနေတယ်ဆိုရင်အတွေ့တွေမများအောင်ဝရိယနဲ့နေတယ်ဆိုလို့ရှင်လည်းဝရိယမနဲ့အောင်စူးစိုက်မှုနဲ့နေတယ်ဆိုရင်စူးစိုက်မှုမနဲ့အောင်စသဖြင့်ဒီလိုမလိုအပ်တဲ့ဟာတွေပေါ့လေတရားတိုးတက်ရေးအတွက်နှောက်ယှက်ပေးမယ့်ဟာတွေဒါဖယ်ရှားပေးရတာပဲကမ္မထမ်းဆရာတွေမှာတာဝန်ရှိအဲ့တော့ဒါတွေကိုဖယ်ရှားမပေးဘူးဆိုရင်ကိုယောဂီကဘယ်တရားတိုးတက်တော့ဘယ်လိုလှပတဲ့ယောဂီဖြစ်လာတော့တန်ဖိုးရှိတဲ့ယောဂီဖြစ်လာတော့တန်ဖိုးရှိတဲ့ယောဂီဖြစ်မလာနိုင်ဘူးလှပတဲ့ယောဂီဖြစ်မလာနိုင်ဘူးတရားတွေလည်းတိုးတက်မလာနိုင်ဘူးဒါကြောင့်လှပတဲ့ယောဂီတန်ဖိုးရှိတဲ့ယောဂီတရားတွေတိုးတက်တဲ့ယောဂီဖြစ်လာအောင်ဆိုပြီးတော့မလိုအပ်တဲ့ဟာတွေဖယ်ရှားပေးရတာရုပ်ဆိုအကြီးတန်တော့အောင်ဖယ်ရှားပြစ်တာလည်းမဟုတ်ဘူးတန်ဖိုးတွေညော့တော့အောင်ဖယ်ရှားပြစ်တာလည်းမဟုတ်ဘူးတရားတွေကြတော့အောင်ဖယ်ရှားပြစ်တာလည်းမဟုတ်ဘူးတရားတွေတိုးတက်စေခြင်းလို့ပူပြီးလှလာစေခြင်းလို့ပူပြီးတန်ဖိုးရှိစေခြင်းလို့အဲ့ဒီလိုဖယ်ရှားပေးတာပါပဲ
So if you look at the Buddha figure in behind Sarah's back at the front of the room here, this beautiful, inspiring Buddha figure was once a log. So in order for it to become a beautiful, inspiring figure like this, a lot had to be carved away. The unnecessary parts had to be carved away.Removed. So similarly, when a yogi has unnecessary or hindering aspects in their practice, these have to be removed. These have to be carved away. Only if they're carved away can the yogi become a beautiful yogi, become a successful yogi. If these parts aren't carved away, then they can't make progress. They can't become a beautiful yogi. So there's various things like missing mindfulness or the mindfulness being having a lot of gaps or a lot of thinking going on or not focusing. So these sorts of things are hindrances to the practice. They get in the way of making progress.And so the meditation teacher has a responsibility to try to correct these situations. So if these hindrances, if these impurities weren't taken out, how could the yogi become a beautiful yogi? How could the yogi become a valuable yogi? How could the yogi make progress? They can't. So...One has to take out these unnecessary aspects out of one's practice. And the meditation teacher tries to help the yogi do this. This is not with the intention of making the yogi suffer. It's not to make the yogi be a less valuable yogi. It's not to make the yogi's practice decrease.
Indahana. ပရုစဝါကြာဆိုတာရှိတယ်ပရုစဝါကြာဆိုတာကြမ်းထမ်းတဲ့စကားတဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့သူကဘယ်လိုစကားမျိုးကကြမ်းထမ်းတယ်လဲဆိုတော့သူကပုံလေးနေနဲ့ပြောပြတာမှတ်သားစရာကောင်းပါတားလေးတယောက်ရှိတယ်မိခင်ကြီး မိခင်ကြီးကဒါမသွားနဲ့ဒီနေရာမသွားနဲ့ဒါမစားနဲ့ဒါမလုပ်နဲ့ဒါလို့မပြောနဲ့စသဖြင့်မိခင်ကြီးကသားလေးကိုသွန်သင်နဲ့ဆုံးမသတိပေးတယ်။သားစကားနားမထောင်ဘူးစကားနားမထောင်မှနဲ့တိုးတဲ့ကိုသွားတယ်။တိုးတဲ့သွားတဲ့အခါတော့မိခင်ကနေပြီးတော့အဲ့ဒီသားကိုပြောလိုက်တယ်။ဒီလောက်ငါစကားနားမထောင်တဲ့သားတိုးတဲ့သွားတဲ့အခါကျွဲမကြီးလိုက်ပါစေလို့ဒီလိုသူကကျင်စဲလိုက်။အဲ့လိုကျင်စဲပြီးတော့သားလေးကတော့နားမထောင်ပဲနဲ့တော်တယ်သွားတာပေါ့သွားတဲ့အခါတော့တော်တယ်လဲရောက်ရောအမေပြောတဲ့ကျွဲမကြီးကလာပါလေရောက်သူ့ကိုခတ်မယ်ဆိုပြီးတော့သူ့ကိုခတ်မယ်ဆိုပြီးလာနေပြီလာနေတဲ့အခါတော့အဲ့ဒီသားလေးကသူ့ကိုစိတ်ထဲရနေပြီးတော့တစ္ဆာဆိုလိုက်ဘယ်လိုဆိုလိုက်လဲအမေပြောတဲ့အတိုင်းကျွဲကြီးကတော့လာနေပြီသူလည်းကြောက်မှာပေါ့ကျွဲကြီးကတော့လာနေပြီအမေပြောတဲ့အတိုင်းမဖြစ်ပါစေနဲ့အမေရင်ထဲကစိတ်ထဲကရှိတဲ့အတိုင်းဖြစ်ပါစေလို့သူတို့တိစ္ဆာဆိုလိုက်တယ်။တိစ္ဆာဆိုလိုက်တဲ့အခါတော့ကျွဲကြီးကတခါတည်းရှေ့လုံးဝမရွေ့တော့အဲ့နာမှာကျိုးနဲ့ခြီထားလို့ပဲကျိုးနဲ့ခြီတုတ်ထားတယ်လို့ပဲတခါမလှုပ်ဘဲနဲ့ရက်နေတော့တာရှေ့လာလို့မရတော့အဲ့ဒီနေရာမှာမှတ်ချက်ချပြထားတာစကလုံးကကြမ်းထမ်းပြီမယ်လို့တဲ့စိတ်ကမေတ္တာစိတ်ကရုဏာစိတ်အပြည့်ရှိပြီးတော့တိမ်မွေ့နေမယ်ဆိုရင်တဲ့အဲ့ဒီစကားဟာပရုษဝါချာမှာဖြစ်ပါဘူးတဲ့ကြမ်းထမ်းတဲ့စကားလို့ဆိုလို့မရဘူးတဲ့စိတ်ကမကြမ်းဘူးတဲ့ဒါကြောင့်ပရုษဝါချာမှာဖြစ်ပါဘူးတဲ့နောက်တစ်မျိုးကတော့တရားသူကြီးကနေပြီးတော့တရားခံရောက်လာပြီရာဇဝမှုကျွလွန်တဲ့သူရောက်လာပြီရောက်လာတဲ့အခါမှာသူကစကားလေးကတော့ချိုချိုလေးပြောလိုက်တာပဲဒီလူကိုတဲ့အိပ်ပြောအောင်တိတ်လိုက်ချမ်းချမ်းသာသာအိပ်ပါစေတဲ့ဒီလူကိုချမ်းချမ်းသာသာအိပ်အောင်လုပ်လိုက်တဲ့စကားလုံးလေးကတော့အဲ့အတိုင်းပြောလိုက်တာချမ်းချမ်းသာသာအိပ်ပြော권ပေးလိုက်တဲ့အိပ်ပြောတော့အောင်လုပ်လိုက်စကားလုံးလေးကတော့ချိုချိုလေးပဲတကယ်တော့စိတ်ကတတ်ပြလိုက်လို့ပြောတာပဲအသက်ခံလိုက်တာအဲ့ဒီလူစကားလုံးကချိုပြီမယ်လို့ချိုတာပြီမယ်လို့စိတ်ထားကကျန်းထန်နေရတာပရုษဝါချာဖြစ်တယ်ချမ်းချမ်းသာသာနဲ့အိတ်လိုက်အေးအေးဆမ်းချမ်းသာသာနဲ့အိတ်အောင်လှုပ်လိုက်ဆိုတဲ့စကလုံးလေးကချူချူလေးပဲသူကမကျမ်းဘူးဒါပေမဲ့ပရုษဝါစာဖြစ်တယ်စိတ်ကကျမ်းနေလို့တဲ့ဒီလိုပါပဲကမ္မထမ်းဆရာတွေကလိုအပ်လို့ပြောလာပြီဆိုလို့ရှိရင်ဒါဟာဟိုယောဂီတချို့သောယောဂီတွေကမခံနိုင်ဘူးပေါ့လေမကျေနပ်ဘူးအာမရဒီလိုလေးစိတ်တက်ကြစိတ်ပြက်စသဖြင့်ဒီလိုဖြစ်တာတွေကဒီဆရာတော်ကြီးအင်ကမ္မတန်ဆရာကြီးရဲ့စိတ်ထဲမှာတော့အမတန်မေတ္တာကရုဏာအပြည့်ဝနဲ့ပြောတာဖြစ်လို့ကြမ်းထမ်းတဲ့စကားပုစဝါချာမဖြစ်ဘူးတဲ့အဲလိုလဲနားလည်ထားရင်ကောင်းပါလေ
One explanation given of Purusa Vacha, of rough or uncouth speech, is very interesting, very good to remember. So the explanation here gives the analogy the example of a son, a young son and his mother. So the mother tells him, don't do this, don't do that, don't eat this, don't go there, and is always telling him not to do things. So she prohibits him from going off, but he doesn't listen to her and goes off into the woods. So he goes off to play, and she wishes out loud, this son of mine is so unruly, he doesn't listen to me. May a buffalo follow him. May a buffalo, hunt him down. Water buffalo. So he goes off into the woods, and this huge water buffalo comes galloping along after him to gore him. So the young son makes a truth statement, in order to stop the buffalo, he wishes May what my mother said with her mouth not come true, but instead may what she wished in her mind be true. And with that, the buffalo stopped dead in its tracks. So the texts say, even if the words are rough, in the same way, even if the words are rough, but the mental intention is loving kindness, then it doesn't amount to prusavacha. It doesn't amount to uncouth speech. So it depends on this mental intention. In the other aspect is explained with the other way around is explained in with the analogy of a judge and a defendant. So somebody who has committed a capital crime. The judge at the end of the trial says, put him to sleep happily, put him to sleep. So the words are actually quite smooth, quite nice, put him to sleep. But the mental intention is to kill. So the texts say, this amounts to purusavacha, this amounts to uncouth speech, because even though the words themselves are smooth and refined, the mental intention is uncouth. The mental intention is rough. So, of course, some yogis will not like certain things, feel discouraged and upset and so on. So at those times, it's good to remember that even though something might sound uncouth, some words might sound rough, if the mental intention is loving kindness and compassion, as it is with the meditation teachers, then this doesn't amount to rough speech.
Arima, Uzadi Larva, Uwegan and Larva, Yogi Diogar, Sero, Shelby, Shelby and Areka, Naguara, do a Jewsa than Antoni Rave, Kujado, Anto Dari do. ย่อตวายบ่ลิย่อตวายญัณนาเนี่ยแหละญูงเงินเนี่ยไม่จีไม่เล่นไม่ชวนมาป่ะเพิ่นเออตรุอ่ะပြောတယ်เอ้ยตามนี้จอที่ย่อลุษิญเนาะไอ้ยอกิโหอ้าไปสึกาเลยเปล่าไล่บ่าวเนี่ยตรุอ่ะပြောจักท่านเนี่ยไอ้ยอกิอ่ะย่อละเนี่ยญัณนาจีไล่တော့ไม่ชวนชาวุโหดเดญูนี่เดไม่จีไม่เล่นเว้ยท่านเนี่ยไอ้ยอกิยอกิอ่ะลาไปถ่ายบี้ ตะหยาชอบปุ๋ยแทงพี่ได้เฉยๆแล้วโยคีกูไม่ไล่โยคีดีนิยากูลาดาธรรมยงก็นี่ลาดาล่ะกูอคังก็นี่ลาดาล่ะรู้ไม่ได้ก็ตัวอคังก็ลาบาได้เอริอคังก็นี่ไปแล้วดีอคุถ่ายท่าได้ญาเลโหลาได้อาคามาลาจินเนี่ยสานะบาพี่แล้วเวลาล่ะลาจินเนี่ยสานะไม่ป่าเว้ยเนี่ยเวลาล่ะดีนิยาก็ไม่อยากพูลาอยากป่าได้เออตัวนี้ยีตัวได้ตู้ใส่แต่มาเนเนเลย จีนัดตัวล่ะไม่ติบ่บ้าตัวล่ะไม่ติตัวอตันถั่วไปแล้วยีดิโยคีดีเนี่ยกูลาได้อาการมาโยคีอ่ะปုံมันนี่ล่ะล้ําไปแล้วลาหนีสိတ်ป่าๆไม่ป่าดียอกีถ่ายนี่ได้ญาญีอ่ะโยคีเนี่ยลุกออกสู้ไปแล้วโยคีเนี่ยอวยยောက်ตัวออกสู้แล้วถั่วไม่ปี้บ่าวไอ้หลูเปล่าตัวปูไปแล้วอตันถั่วยีไล่ตู้เย็นบัดแล้วปုတ်
อะไรยังบ่ปุ๊ดอ่ะตี้ดอน้ําน้ําเลยหลุมอุตุมนาตีริยะเมยอ่ะบาบอกดาบาดิเบ้อ๋อตุมาอ่ะไอ้สกะลงนี่อ่ะทิ่มิตั้วเลยสรแล้วอธิบดีเปล่าบาอ่ะอุตุมนาตีริยะอธิบดีရှင်းပြเนาะไอ้หลูโหลถ้าเนี่ยเสร็จพี่แล้วไอ้โยคีก็เปล่าอ่ะโยคีโหลเนี่ยตะคู่ตั้วได้คามาอลั่นบอง 1000000ရောက်နိုင်မယ့်နေရာကိုတထောင်လှမ်းပြီးရင်900000000ကျန်မယ်900000000ကိုကကိုယ့်ဆက်ကိုလှမ်းပြီးတယ်ဆိုရင်တော့တလှမ်းမဲ့ကျန်မယ်ဒီလိုပါပဲကိုတရားအထုတ်တဲ့အခါမှာပန်းတိုင်ဆိုတာရှိတယ်အဲ့ဒီပန်းတိုင်ရောက်ဖို့ရအတွက်အမှတ်တထောင်မှတ်မှအဲ့ဒီပန်းတိုင်ရောက်မယ်ဆိုရင်တထောင်မှတ်ပြီးတဲ့ပုဂ္ဂိုလ်ကကိုယ်တော်ကျန်မယ်900000000ကိုတထောင်မှတ်ကျန်မယ်900000000ကိုကိုယ့်ဆက်ကိုမှတ်ပြီ ရေရေမောမောလည်းဖြစ်သွားတယ်အဲ့ဒီလိုယောဂီတွေနဲ့ တင့်တော်မဲ့စီလျော်မဲ့စကားလေးတွေကိုပြောပြောပေးပြီးတော့ယောဂီတွေတရားအသိဉာဏ်ညီရကြပါစေ။စိတ်ပါဝင်စားပြီးတော့ကျူးအဆဆနဲ့အထုတ်နိုင်ကြပါစေဆိုတဲ့ရည်ရွယ်ချက်နဲ့တတ်နိုင်သမျှကူညီပေးပါရစေ။
So one time, Thamnija heard from the other meditation teachers, Ujjithila and Uweka, that a certain yogi had an interview with Seyaroji, and after that had been very discouraged, not happy at all, hanging her head, and her practice felt like it was falling down, and so on. So they asked Thamnija to give her some encouragement when she came. So when she came to the interview, it was true. She didn't look happy like before. Her head was hanging down, and she was looking upset and down and dismal. So Thamnija asked her, "When you came here, did you come from your room or from the Dhamma hall?" And she said, "I came from my room." And so he asked, if you just walk one step ahead of the next, one foot ahead of the other, all the way here, whether you want to get here or not, do you get here?" And she laughed, yeah, of course I arrive, even with or without the strong desire or desire to come here. If I just walk one foot after the next, I get to the interview room. So after she laughed like that, she seemed a little lighter and more happy about things. Her disposition seemed a little lighter. So Thamnija went on to say that if you just walk, if you just keep walking one step after the next regularly, just keep going, the place that you're walking to can't run away. If you're walking from your room to the interview room, if you just put one foot ahead of the next, it can't get away from you. You inevitably will arrive there. So when the yogi heard that those words, she put her hand on her heart. And when she did that, Thamnija was thinking, "What does that mean?" So he asked me, and I explained, I don't know, Western hand gesture, which means something like, you know, it affected her deeply, like it hit the spot, it affected her deeply. So I explained that to Thamnija, and then he understood. And he gave her another analogy. He said, you know, if you have a 10,000 step journey, if you go 1,000 steps, you have 9,000 left. If you go 9,000 steps, you have 1,000 left. If you go 9,999 steps, you have one step left. So in this Dhamma practice, there is a goal. And just for the sake of analogy, if you were to say that there it takes 10,000 moments of being mindful, 10,000 notings to get to the goal, then with each noting, you come closer. The goal can't run away from you. If you have noted 1,000, then you have 9,000 left. If you've noted 9,000, you have 1,000 left. If you've noted 9,999, you have one note left. So the goal can't run away from you. The goal welcomes you. So with that, the yogi looked much happier and much more enthusiastic. So Thamnija Sero does his best to encourage the yogis, to help them to be able to practice with a relaxed mind and with strong effort.
Yogi ri ara myo myo tu ya da ba ba di de ma. Myo myo tu ya de yogi ri de ma tu ro ne si lyo me ha le ri pyo pyo pya da ba ku tat nan le mya. Ti chu le be di tiya la a dukkha ni ma tu ro pyin tha ne lokaran ni chung ga ya de ne tu ba ye. Dotha phit sia ri yo, doka phit sia ri yo. လောဘဖြစ်စရာတွေရောစုံညာနဲ့ဖြစ်စုံညာနဲ့တွေ့ရဲ့အဲ့ဒီအတွေ့အကြုံတွေကမကြခင်ကမှတွေ့လာတာဆိုတော့တရားအထုတ်တဲ့အချိန်မှာလည်းပဲလောဘဖြစ်စရာတွေတွေ့လိုက်လောဘဖြစ်ဒေါသဖြစ်စရာတွေတွေ့လိုက်ဒေါသဖြစ်ဒေါကဖြစ်စရာတွေတွေ့လိုက်ဒေါကဖြစ်အတိတ်ကအကြောင်းတွေတွေ့တဲ့သူကတွေ့ကျိုးလည်းပဲဘာတွေလောက်ရမယ်လူမှုရေးတွေတွေ့စီးပွားရေးတွေတွေ့စသဖြင့်ကိုယ်လုံငန်းတွေတွေ့အနာဂတ်တွေတွေ့စီမံကိန်းတွေချအဲ့လိုယောဂီတွေလည်းပါတာပါလို့ပါတဲ့အခါမှာအဲ့ဒီလိုအတိတ်တွေအနာဂတ်တွေတွေ့မနေနဲ့အဲ့ဒါတွေကိုအကုန်လုံးဘေးဘယ်ထားကိုတရားကိုကြိုးစားအထုတ်လှေလော်ပြီးလှေလော်တဲ့အခါမှာညအခါလူတယောက်မြေထဲမှာလှေလော်တယ်တဲ့လှေလော်တဲ့အခါတော့တညာလုံးသူလှော်တာပဲမနဲ့လင်းလို့ကြိလိုက်တဲ့အခါလှေကတလက်မှမမရွေဘူးဒီနေရာဒီနေရာပဲရှိနေ။ဩသူကကြိလိုက်တော့ဩငါလှေကဟိုကန်းနားမှာရိုက်ထားတဲ့တင့်ကုန်မှာခြီထားတဲ့ကျိုးငါမဖြုတ်ဖွက်နဲ့လှော်နေတာကိုဆိုတော့မနဲ့ရောက်မှသူကသိ။အဲ့တော့လှော်တော့လှော်တာပဲဝရိယအာကုန်နဲ့လှော်တာပဲစွမ်းဝရိယအကုန်အသုံးချတာဒါပေမဲ့လို့ shape အဲလေကတော့တလက်မှမမယူဒီလိုပါပဲယောဂီအဲနောက်ပိုင်းတန်ရောစဉ်တွေအနှောင်ဖွဲ့တွေကိုကိုကမဖြုတ်ဖွဲ့နဲ့လှော်နေလို့ရှင်ရတော့ကိုတရားရှေ့ရောက်မှာမဟုတ်ဘူးဆိုပြီးတော့အဲ့ဒီလိုလေသတိပေးတဲ့အခါပေးရတယ်အဲ့ဒီလိုသတိပေးလိုက်လို့မို့အဲနောက်ပိုင်းကျိုးတွေဖြုတ်နိုင်သမျှဖြုတ်ပြီးလှော်လို့မို့တရားတွေမှတ်ကောင်းသွားရတာလေအဲယောဂီတွေမှာတွေ့ရတယ်ဒီလိုလေသိပ်ပြီးတော့မဖြုတ်နိုင်လို့မို့တန်လန်တန်လန်နဲ့ရှေ့မရောက်တာကြီးလည်းတွေ့ရတယ
So in the interviews, Sayadaw meets with all sorts of yogis with all sorts of problems. And he does his best to choose appropriate advice for different people. So some of the yogis have come with various worldly problems in their lives, being affected by various loka dhamma, the ways of the world. So some have issues that arouse dosa, some have issues that arouse lobha, some have issues that arouse sorrow, sokha, and so on. So since these things have happened not long ago, when the yogis come to practice, these things still come up. When sometimes the issues, aversive issues come up, sometimes issues with craving come up, sometimes issues with sorrow and grief come up. So some yogis spend a lot of time thinking about the past or thinking about what they will do, planning and so on. And when the yogi is affected like this, then has a lot of this going on, then it's difficult to practice, difficult to make progress. So Dhammanijaw advises them just to have a relaxed mind, to stay with the present moment, not thinking about those things, and just practice hard to be mindful in the present. And he often gives the analogy of a boat. So somebody gets into the boat at night to row across the water, and they row and row and row and row all night long, rowing very strenuously, sweating and so on. And so even though they row very strenuously, when the sun comes up in the morning, they notice they haven't moved at all. So they look and the rope is still tied to the shore. So some yogis may be making lots of effort, a great deal of effort. If they're tied to a certain issue, if they're bound with a certain attachment, then this can stop the practice from progressing. They can stop the yogi from developing their practice. So some of the yogis who have these sorts of issues are able to cut the rope to some degree, and so their practice becomes better and better. And Sayadaw Tamanijaw Sayadaw also sees some yogis who aren't able to cut these attachments, and so the progress doesn't really make the practice doesn't really make much progress. So there isn't time to discuss all of the yogis' issues, or each yogi's issues. But just in general, we're nearing the end of the retreat of Sera Upandita and company's time here. And there are some yogis who will continue on and some who will leave at the end of this time. So there are some yogis who, as they come to the end of their time, work even harder, practice even more strenuously. And of course, there's probably some yogis who may get a little superficial towards the end. So Tamanijaw Sayadaw likes to give the analogy of a foot race. So in a foot race, as you near the finish line, you can't just sort of slow down and walk to the end. You can't even just keep your speed at the normal pace. In order to win the race, one has to sprint to the finish line. So there's only about 4 more days or so, full days of practice until Sero Pandita and company leave. So Tamanijaw Sayadaw encourages you to sprint to the finish line. So are the yogis happy? The yogis who are leaving, are they happy that their time is about to end? So Tamanijaw Sayadaw says you could also ask him in return. Aren't you happy, Sayadaw, to be leaving? What do you think? The nun, Mavajira, said she thought Tamanijaw Sayadaw would be happy. Or maybe she was saying she was happy to go.
So then the
hour is nearly up, and Tamanijaw is not sure that. That Sayadaw told him to speak for the full hour, so he'll do his best to speak for the full hour. But that Sayadawji also told him to speak effectively, and he's not sure whether he's speaking effectively, but he can't do anything about that. He'll just do his best to finish the hour at least. So there's still more time, though.
Yogi, did you get beyond all this, you know? ဘာမှလိုက်ရှင်တော့ဆိုတော့တရားအထုတ်တာကတော်ဝလူတဲ့လူတိုင်းလူတိုင်းမှာကျမ်းကျမ်းမာမာနဲ့အသက်ရှိဖို့ရအတွက်တန်ရှင်းလက်ဆက်တလေဆိုတာနေရာတကာမှာလိုအပ်တာပါပဲဒီလိုပဲတန်ရှင်းလက်ဆက်တဲ့တတိလေဆိုတာလည်းပဲနေရာတကာမှာလိုအပ်တယ်လူလောကရောက်တဲ့ခါအောင်တော့လည်းပဲဒီကပြန်သွားလို့ရောက်တဲ့ခါအောင်တော့လည်းပဲမိမိတို့လုပ်ငန်းကိစ္စတွေဆောင်ရွက်တဲ့အခါမှာတတ်နိုင်တဲ့များအဲ့ဒီတတိပေါက်ကြိုးစားဆောင်ရွက်ရမှာပေါ့ဒီတရားစခန်းလောက်တော့မရနိုင်ဘူးပေါ့အဲ့ဒီအိမ်ရောက်တဲ့အခါတော့အချိန်ပေးပြီးတော့ကိုယ့်အတွက်တရားထုတ်ခြင်းသီးသန့်အချိန်ပေးပြီးတော့အချိန်ယူအဲကျန်တဲ့လုပ်ငန်းကိစ္စတွေဆောင်ရွက်တဲ့အခါမှာလည်းပဲတတိတတ်နိုင်တဲ့များကတ်နိုင်တဲ့များကတ်အောင်တတိထားပြီးတော့ဆောင်ရွက်လို့ရှိရင်တော့အဲလုပ်ငန်းကိစ္စတွေဆောင်ရွက်တဲ့အခါမှာအမားတွေနေပြီးတော့ကိုလိုချင်တဲ့အကျိုးတွေပို့ပြီးတော့ရနိုင်လာလိမ့်မှာပေါ့ဒါကြောင့်ဖရာဟောထားတဲ့သတိဆိုတာနေရာတကာမှာလိုအပ်တယ်ဆိုတော့ဖရာစကားပြောထားတာရှိသတိမှာနေရာတကာလိုအပ်ကိစ္စအလုံးကိုသတိနဲ့ဆောင်ရွက်ကြလို့ဖရာဒီလိုလဲမိတ်ခဲ့နေရာတကာမှာသတိဟာပိုးရဲမရှိဘူးကိုလုတဲ့ကိစ္စတိုင်းကိစ္စတိုင်းမှာသတိနဲ့ဆောင်ရွက်မယ်ဆိုလို့ရှိရင်အဲကိုလိုရင်နဲ့လောကီအကျိုးလောကုတ္တရာအကျိုးတွေကိုပို့ပြီးတော့ရရှိပါလိမ့်မယ်ဒါကြောင့်သတိနဲ့အရာရာဆောင်ရွက်နေအောင်ကြိုးစားကြပါလို့တိုက်တွန်းချင်တာပါပဲ
So one thing Thamanijo Sero would like toand send you off with is the idea that clean fresh air is necessary everywhere for one's health. One needs to breathe clean fresh air no matter where one goes in order to stay healthy. In the same way, the fresh air of mindfulness, the fresh air of satipatthana is necessary everywhereSo as you go back to your worldly life and while you're doing your work, your job, and so on, you can't keep the same momentum of mindfulness going as in retreat, but do set aside time to practice, set aside specific time just to practice, and then also in your daily activities,in your daily life, do your very best to bring mindfulness into all your activities. So, I can't read what I wrote. Mindfulness is needed absolutely. Oh, in this way, by bringing mindfulness into...your life in all your daily activities, you'll make less mistakes and you also gain many benefits. So mindfulness is needed everywhere, the Buddha said, and he also encouraged us to do everything with sati, with mindfulness. There's no place where there's extra mindfulness. There's no such thing as extra mindfulness.And if one does live one's life, do one's activities with mindfulness, one will gain more worldly benefits and also gain more Dhamma benefits. So Sero wishes that you may be able to try your best to carry out your activities with mindfulness.
Timas, 4 minutes left, Janama.အကောင်ဆုံးမိတ်ဆွေကတတိပဲအဲတတိကိုဘာကြောင့်အကောင်ဆုံးမိတ်ဆွေကတတိလဲဆိုတော့သူအားကိုရင်အားကိုတော့ကိုယ့်ကိုအကူအညီပေးလို့အကောင်ဆုံးမိတ်ဆွေဖြစ်တယ်အကောင်ဆုံးမိတ်ဆွေနဲ့ဘဝကြီးမှာဆက်ပြီးတော့အဲရှောင်လန့်နိုင်ရပါစေလို့အဲ့ဒါလည်းပြောရတယ်ဒါမှချိန်ပြည့်တော့
So there's about 4 minutes left and with the Burmese and then this translation of this analogy. This may just finish up the time. Mindfulness is one's best friend. Because with this best friend of mindfulness, the more you depend on it, the more benefits you get. With other friends, it may not be this way, but the more you depend on mindfulness, the more it helps you out. So in this way, it is said that mindfulness is one's best friend. So Sera encourages and wishes that you may be able to continue your life's journey with this best friend of mindfulness. And that's all. Sātu, sātu, sātu.
Thank you for listening. To learn how you can support the teachers and Dharma Seed, please visit dharmaseed.org/donate.